အမေရိကန်ဒီမိုကရက်အမတ်တွေကသမ္မတတော်နဲ့ထမ်းဖို့တရားစွပ်စုံမဲ့အလားအလာတွေဟာကွန်ဂရက်လွှတ်တော်ကျမ်းစာပွဲမှာအထူးဆုံးဆန်းစစ်ဆေးမှုရောဘတ်မူလာထွက်ဆိုခဲ့ပြီးနောက်မိမိအပြောပေါ်ပါတယ်။အောက်တော်ထမ်းဆန်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကကျွန်တော်တို့ဟာလက်တွေ့ကြဖို့လိုအပ်တဲ့ဒီအချိန်မှာဒေါ်နယ်ထရမ့်ကိုယာတုကဖယ်ရှားဖို့တခုပြီးတော့နီလန်ကတော့2020ခုရွေးကောက်ပွဲမှာသူမဲရှွန်းအောင်လုပ်ခဲ့နေကြတာဖြစ်တယ်လို့ CNN ကိုကြားဝင်နေကပြောကြပါတယ်။ဆွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်လ်မက်လာကလည်းရောဘတ်မူလာကိုဘလူးနီးယားသုံးနိုင်ငံမေကွန်ထုတ်ပြန်ဒေါ်နယ်ထရမ့်ကိုတရားစွပ်စုဖို့တွန်းတွန်းတိုက်တိုက်လုပ်ခဲ့ပါတယ်။ဒါပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကနိုင်ငံရေးအရတုံ့ပြန်မှုတွေနဲ့လက်တွေ့မဖြစ်နိုင်ဘူးဆိုတာကိုသဘောပေါက်တဲ့အတွက်ဒါကိုဟန့်တာခဲ့ပါတယ်။အောက်လွှတ်တော်ဒီမိုကရက်တွေကတရားစွပ်စုမဲ့ကိစ္စကိုသမ်းမမဲ့အစာနဲ့ဆုံးဖြတ်ခဲ့ရင်တမရီပဘလစ်ကန်တွေကြီးစုနဲ့အထက်လွှတ်တော်မှာတော့ဒီကိစ္စအတွက်လွှတ်တဲ့သုံးမနှစ်ပုံမဲ့အစာနဲ့အတူတူမှမဟုတ်ပါဘူး။ထရမ့်ကိုတရားစွပ်စုဖို့ဆုံးရှုံးစစ်ဆေးမှုကစတင်လုံးကအမတ်435ရောက်ရှိတဲ့အောက်လွှတ်တော်မှာဒီမိုကရက်အမတ်235ရောက်ရှိတဲ့90ခန်းကတရားစွပ်စုဖို့တောင်းဆိုခဲ့ရဖြစ်ပါတယ်။ကျန်းမာဝဲမှာရောဘတ်မူလာထွက်ဆိုပြီးရင်တော့ထောက်ခံသူတွေပုံများလာလိမ့်မယ်လို့လည်းဒီမိုကရက်တွေကမျှော်လင့်ခဲ့ကြတာပါ။ Washington Post နဲ့ ABC သတင်းဌာနတွေရဲ့မကြသေးခင်ကပြုလုပ်ခဲ့တဲ့လူဒုသဘောထားစစ်တမ်းမှာတော့တနတ်ထမ်းအပေါ်တရားစွပ်စုမဲ့ကိစ္စကိုကန့်ကွက်သူ95ခန်းရှိနေပြီးထောက်ခံသူ39ခန်းလုံးရှိတယ်လို့သိရပါတယ်။